ယမန်နိုင်ငံမှာကိုဗစ်ကာယဂါထိန်းချုပ်ရေးကန့်သတ်ချက်တွေကိုမကြသေးခင်လတွေကစလို့ရှော့ပေါ့ပြီးကြတာကြောင့်အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေပြန်လည်စတင်မှုပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါကာယဂါကာလရာရီယနာထားခဲ့တာကြောင့်ထိခိုက်မှုတွေကြုံခဲ့ရတဲ့အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေပြန်လည်စတင်နိုင်မှုတာဝန်ရှိသူတွေစီစဉ်နေတာဖြစ်ပါတယ်
လုပ်ငန်းတွေပြန်လည်စတင်ရမှာကာယဂါကြောင့်ပြောင်းလဲလာတဲ့စီးပွားရေးပုံစံနဲ့ကိုင်ညီအောင်ပြင်ဆင်နေတယ်လို့လည်းအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းကော်မတီအဖွဲ့ဝင်ဒေါက်တာအောင်သိန်းကပြောပါတယ်အဓိကတော့နောက်ပိုင်းမှာဒီ
ဒီဂျစ်တယ်ဘက်ကိုလူတွေကတော်တော်အဆက်အမီတွေထရန်စ်ဖော်မေးရှင်းပေါ့ကူးပြောင်းမှုကိုလုပ်လာမယ်နိုင်ငံတော်ကလည်းဒီပလန်ထဲမှာအဲ့ဒီအတွက်ကိုပံ့ပိုးကူညီမယ်အားပေးမယ်ဆိုတဲ့ပလန်တွေတော့ပါပါတယ်ဟုတ်အစိုးရကခွင့်ပြုတာနဲ့လုပ်ငန်းတွေစတင်နိုင်မှုအတွက်ပြင်ဆင်ထားတဲ့ဆိုပေမဲ့နိုင်ငံလူဦးရေထက်ဝက်ကျော်လောက်ကိုဗစ်ကာကွယ်ဆေးထိုးနှံပြီးမှသာလုပ်ငန်းတွေပတ် ထုတ်ပေးခဲ့ပြီးထိခိုက်သွားတဲ့လုပ်ငန်းတွေစီးပွားရေးပြန်လည်နှလန်ထူလာနိုင်အောင်ရေလိုရေရှိစီမံကိန်းတွေဆောင်ရွက်ပေးဖို့ရှိတယ်လို့လည်းပြောပါတယ်
။ခြုံငုံပြီးပြောရင် SME တွေကတော့သူ့ရဲ့သဘောတဘာဝအရာတော့ပြင်လဲပြောင်းလဲဖြစ်ပေမဲ့သူကဟိုထိခိုက်လွယ်တယ်ပေါ့နော်။ပြင်လဲပြောင်းလဲဆိုတာကသူကဟိုအခက်အခဲအကြက်တဲကြုံလာလို့သူ့မှာအခွင့်အလမ်းပေါ်လာရင်လည်းလုပ်ငန်းကြီးတွေကမြန်မြန်ဆန်ဆန်သူကကြောင်းလဲပြီးဆောင်ရွက်နိုင်တယ်လို့ဟိုချက်ချင်းမတုံ့ပြန်နိုင်တဲ့လုပ်ငန်းတွေကလည်းဟိုထိခိုက်ပြီးတော့ရက်စဲသွားနိုင်တယ်ပေါ့နော်ဆိုတော့ SME ရဲ့သဘောတဘာဝကအဲ့ဒီလိုရှိတဲ့အတွက်ကြောင့်ဒီကာလမှာကျွန်တော်နိုင်ငံမှာအများစုရှိတဲ့ SME တွေကိုပို့ပြီးတော့ရှိရှိစောင့်ရှောက်ပေးဖို့လိုမယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ဟုတ
်မြန်မာနိုင်ငံမှာကိုဗစ်ကာယောဂါကူးစက်မှုတွေကြောင့်သွားလာလှုပ်ရှားမှုတွေနဲ့လုပ်ငန်းတွေကိုရပ်ဆိုင်းထားဖို့ကန့်သတ်ချက်တွေကိုတော့ပြီးခဲ့တဲ့နှစ်ထဲမှာပဲပြန်လည်လျှော့ပို့ပေးခဲ့တာပါ2020ပြည့်နှစ်နောက်ပိုင်းလာတွေမှာလုပ်ငန်းမပုံတွင်လျှောက်ထားသူပုံမှန်အခြေအနေပြန်ရောက်လာတယ်လို့လည်းအသေးစားစက်မှုလက်မှုလုပ်ငန်းဦးစီးဌာနကလက်ထောက်အင်ဂျင်နီယာဦးရဲစော်ထွန်းကပြောပါတယ
်လောလောဆယ်တော့သင်တန်းတွေကတော့ဒီကိုဗစ်ကြောင့်ခဏရပ်ထားတာပေါ့ကျွန်တော်ကတော့အများနဲ့ဖွင့်တယ်ပတ်ပုံတဲ့လုပ်ငန်းတစ်ခုပဲလက်တော်လုံးကတော့ဆောင်ရွက်ပေးသေးတယ်ကြာကျွန်တော်တို့ဒီမှာလာတင်တဲ့လုပ်ငန်းတွေကတော့အများစုကတော့ဗောနော်ဒီ online မှာရောင်းတယ်ရောင်းတဲ့မှာသူကပတ်ပုံတဲ့လုပ်ငန်းလုပ်ချင်တယ်ဆိုရင်ကျွန်တော်တို့ဒီလာလောက်တာတော့ရှိတယ်
မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာကိုဗစ်ကာယောဂါကြောင့်ထိခိုက်ခဲ့ရပြီးပြီးခဲ့တဲ့နှစ်မှာပြည်တွင်းအသက်တင်ထုတ်လုပ်မှု GDP တန်ဖိုး 6.8% ကအခု 2019-2020 ဘဏ္ဍာနှစ်မှာတော့ 1.9% ထိကျဆင်းသွားတယ်လို့မြန်မာစီးပွားရေးခန့်မှန်းချက်အစီရင်ခံစားသစ်ထုတ်ပြန်ရမှာကမ္ဘာ့ဘဏ်ကပြောဆိုထားပါတယ်မြန်မာနိုင်ငံမှာကာယောဂါကူးစက်မှုရောနေသွားပြီးအသွားလာအကန့်အသတ်တွေကိုဖြေလျှော့လိုက်ရင်တော့လာမယ့်2021 match တာကစပြီးစီးပွားရေးပြန်နှလန်ထူလာနိုင်မယ်လို့ကမ္ဘာ့ဖန်ကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းပြည်ရင်းပြည်မမှာကာယောဂါကြောင့်နောက်ဆက်တွဲကြုံတွေ့ရမယ့်အခြေအနေတွေမရေရာမတိကျသေးတာကြောင့်စီးပွားရေးချိန်ချောက်မှုတွေရှိနေစေဖြစ်တယ်လို့လည်းကမ္ဘာ့ဖန်ကသတိပေးထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။